စစ်ရေးတင်းမာနေတဲ့ကချင်ပြည်နယ်တွင်ငြိမ်းချမ်းရေးပေါ်ဆောင်နိုင်ဖို့နဲ့တိုက်ပွဲတွင်ပိတ်မိပြည်သူတွေ IDP ဒုက္ခသည်တွေစီလူသားချင်းစာနာမှုကူညီပေးနိုင်ရေးအစိုးရကိုတန်တမာရေးနီးလမ်းရတိုက်တွန်းပေးဖို့နိုင်ငံတကာဘက်ကဝိုင်းဝန်းကူညီပေးဖို့ EU အမေရိကန်နဲ့နိုင်ငံတချို့ကတန်မတ်တွေကိုကချင်ငြိမ်းချမ်းရေးလူငယ်အဖွဲ့ကတွားရောက်တွေ့ဆုံဆွေးနွေးခဲ့ကြပါတယ်။ကချင်ပြည်နယ်ပါဝင်တိုင်းဒေသတွေကတိုက်ပွဲတွေရပ်ရည်ငြိမ်းချမ်းစွာဆန္ဒပြခဲ့ကြသူတွေကိုပုံမှန်အမျိုးမျိုးတက်တရားစွဲဆိုထားတဲ့အမှုတွေကိုလည်းပလက်ရုပ်သိမ်းပေးဖို့အစိုးရကိုတောင်းဆိုကြပါတယ်။မတ်စုမွန်စူးစီးတင်ပြထားပါတယ်။
ဟုတ်ပါတယ်အပြစ်ရလက်မှတ်မထိုးထားရသေးတဲ့တိုင်းရင်းသားလက်နက်အဖွဲ့တွေနဲ့မြမအစိုးရစစ်တပ်တို့ကြားတိုက်ပွဲတွေရရေးနောက်ပြီးတော့မငြိမ်းချမ်းနိုင်သေးတဲ့တိုင်းရင်းဒေသကနေမြေတီငယ်အေဂျင်ရေးစစ်ပြေးဒုက္ခသည်တွေကူညီပေးအပါအဝင်မြမနိုင်ငံတော်မှာငြိမ်းချမ်းရေးလှုံ့ဆော်သူတွေရဲ့တောင်းဆိုဆန္ဒပြမှုတွေကနေပြီးတော့ပုံမှန်မျိုးမျိုးတက်ပြီးတရားစွဲဆိုခံရတဲ့အခြေအနေတွေကိုအဓိကထားပြီးတော့ကချင်ငြိမ်းချမ်းရေးလှုံ့ဆော်သူတွေဘက်ကနိုင်ငံတကာသံတမန်တွေကိုပြီးခဲ့တဲ့သတင်းပတ်တွေအတွင်းသွားရောက်ကိစ္စဆွေးနွေးခဲ့ကြပါတယ်အမေရိကန်ပြည်ထောင်စု EU ဥရောပသမ္မတတရုတ်ဖင်လန်ဆွီဒင်နယူးဇီလန်နဲ့ပြည်သူနိုင်ငံစားတဲ့နိုင်ငံတွေကတာမတ်တွေနဲ့တွေ့ဆုံပြီးတော့မြန်မာရဲ့ငြိမ်းချမ်းရေးတာတပန်ရေးဒီလန်အရာတိုက်တွန်းကူညီပေးနိုင်မှုအဓိကထားဆွေးနွေးခဲ့ကြတယ်လို့ကိုရိုင်းတွေ့ဆုံခဲ့တဲ့ကချင်လူငယ်လှုံ့ဆော်မှုဦးဆောင်ကော်မတီကကိုလောင်ဆောင်ကပြောပြပါတယ်
ဒီမြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးဖြစ်စဉ်တည်ဆောက်မှုစူးစမ်းနေတဲ့အချိန်မှာဒီမြန်မာတမတော်ဘက်ကလည်းပြင်းထန်တဲ့ထိုးစစ်ဆင်မှုတွေကိုအချင်းချင်းနဲ့နေရာဒေသအနှံ့အပြားကိုလှုံ့ဆော်လာတဲ့အတွက်ကြောင့်မို့ဒီကချင်ပြည်နယ်မှာတိုက်ပွဲတွေဆဲမှာပြည်သူနေတဲ့ပြည်သူတွေအများကြီးလုပ်ဖို့အတွက်နဲ့လူသားချင်းစာနာထောက်ထားမှုအကူအညီရရှိဖို့အတွက်ဒီကချင်လူငယ်တွေကနေဥဆောင်ပြီးမှဆင်းနေဖြစ်ပါတယ်ဆမဒီကံအရာရှိတွေတာမတ်တွေကျွန်တော်အားလုံးကတော့ကျွန်တော်တို့လူငယ်တွေအပေါ်မှာမိထွေးစာကျွန်တော်တို့ကိုရင်းရင်းနှီးနှီးကျွန်တော်တို့ဒီပို့ပို့နေနေပေါ့နော်ပြောမရှင်ကတော့ဒီတာစုပုံစံပေါ့နော်ကျွန်တော်တို့အမှန်ထိုင်ပြီးမှကျွန်တော်တို့လွတ်လွတ်လပ်လပ်ကျွန်တော်တို့ရဲ့အမြင်သဘောထားတွေတို့တို့ရဲ့အမြင်သဘောထားတွေကိုကျွန်တော်တို့ကဆင်းနေပြီးမှအမှရင်းနှီးစွာပို့နှင်းစွာကျွန်တော်ဆင်းနေခဲ့ပါတယ်တို့လည်းကျွန်တော်တို့နဲ့အတူကျွန်တော်တို့ရှိနေတဲ့ဟာကိုတို့ပြောပါတယ်ဒါတော့ဒီငင်းချမ်းကြီးကိုလည်းတို့အမြန်ဆုံးဖြစ်စဉ်ဆင်းနေတာတွေကိုလည်းတို့ဆင်းနေပါတယ်တို့လည်းတန်တမန်ကြီးရအရာကျွန်တော်တို့အသက်နိုင်ဆုံးကူညီပြီးမှကျွန်တော်တို့နဲ့အတူရှိကုန်နေစေတာလည်းကျွန်တော်တို့ပြောဆိုခဲ့ပါတယ်
တာဘတ်တွေနဲ့တွားရောက်တွေ့ဆုံခဲ့ချိန်မှာတော့လက်ရှိတရားရင်ဆိုင်နေရတဲ့ကချင်လူငယ်တွေနဲ့လှုပ်ရှားသူတွေလည်းပါဝင်ကြပါတယ်လက်ရှိကချင်ပြည်နယ်ပြည်ကြီးသားမြို့မှာတရားရင်ဆိုင်နေရတဲ့အခြေအနေနဲ့ကချင်ပြည်နယ်တရားလွတ်တော်ရုံးကိုတင်ပြထားတဲ့အမှုအခြေအနေကိုတော့တရားရင်ဆိုင်နေရတဲ့ကချင်လူမှုဖွံ့ဖြိုးရေးအသေးကဥဆောင်ချက်ကခုလိုရှင်းပြပါတယ်
အမှုအခြေအနေကဒီလိုရှိနေပါတယ်ကျွန်တော်တို့တရားလူတော်မှာဒီအမှုကိုပြည့်ချက်ဖို့ကျွန်တော်တို့တင်ထားတယ်ဒါတော့ရှိတယ်အဲကြောင့်ကျွန်တော်အပေါ်ယုံကတရားလူတော်ကစောင့်ရင်းနဲ့ကျွန်တော်တို့ဒုံချင်းကိုပဲကျွန်တော်တို့ဂျူလာနေရက်နဲ့ပြန်ယူလိုက်တဲ့သဘောပါမှာကျွန်တော်တို့အမြင်ပြောရမယ်ဆိုရင်ဒါကဟုတ်တယ်အမှတ်ကျပလတ်ဖြစ်နေအမှုလို့သုံးသပ်ပါတယ်ခင်ဗျာဒါပေမဲ့တာကနဲ့ပြည့်စင်ထားတယ်ဆိုတော့သူတို့လည်းခက်ခဲတော့ရှိပါလိမ့်မယ်အရင်ခံရအတွက်ဒီလိုဒီလိုလာတောင့်တနေတဲ့ရင်းခံရကိုမြင်းစုစီတင်ပြီးမှလွတ်လွတ်လပ်လပ်ဆန္ဒဖုတ်ဖို့တဲ့အချိန်မှာတစ်ဖက်ကသက်ဆိုင်ရာအာဏာပိုင်တွေကပုံမှန်အများကြီးပုံမှန်900လို့ပုံမှန်1000လို့ပုံမှန်200လို့စပြီးမှကျွန်တော်တို့ကိုကြားဆွဲတယ်ဆိုတော့ဒါကလူချင်းပါသူကျွန်တော်တို့ရင်းချမ်းတဲ့နေချင်းနဲ့ဟာကိုကျွန်တော်တို့ NLD အစိုးရအနေနဲ့ဒီလိုဒီအကုန်လုံးတင်မြှောက်ထားတဲ့လက်ရှိအစိုးရ energy အစိုးရလည်းဒီဟာကိုလက်တွေ့အခုံထေပေါ်တဲ့နေရာမှာနည်းနည်းနောက်နေမှုတွေရှိတယ်လို့ကျွန်တော်သုံးသပ်မိတယ
်။တချို့တွေရဲ့လှုပ်ရှားမှုနဲ့အမှုရင်ဆိုင်တရားသူတွေဘက်ကတော့တရားဥပဒေလမ်းကြောင်းအတိုင်းဆက်လက်ရင်ဆိုင်သွားဖို့ပြင်ဆင်ထားပါတယ်လို့လည်းကိုယ်တိုင်တရားရင်ဆိုင်တရားသူဖြစ်တဲ့ကိုလောင်ဆောင်ကပြောပြပါတယ်
။ဆိုတော့ကျွန်တော်တို့ကဒီမြောက်ပိုင်းတိုင်းစစ်ဌာနချုပ်ကနေဒုတိယဘုံမှုကြီးမျိုးမျိုးဦးတည်လို့လုပ်ပြီးမှကျွန်တော်တို့ကျွန်တော်အပါဝင်ကျွန်တော်တို့သုံးဦးကိုတရားစွဲဆိုခံရတဲ့ကိစ္စနဲ့ပတ်သက်ပြီးမှကျွန်တော်တို့ဒီလိုကိုဆက်ဆက်ပြီးတဲ့နောက်ပိုင်းမှာဒီမှုကကျွန်တော်တို့ရဲ့ရှေ့နယ်ကတော့ဒီမှုကတော့ဥပဒေအရကျွန်တော်တို့ဒါခိုင်မာမှုမရှိခဲ့တဲ့ကြောင့်မို့ဒါကိုအမှုချေချက်ဖို့အတွက်ပါလာဖို့အတွက်မျိုးနယ်တရားသူကြီးကိုလုံနဲ့ကျွန်တော်တို့လျှောက်တယ်ဒီအချင်းချင်းနဲ့တရားလွတ်တော်ကိုဒီအမှုကိုချေချက်ပေးဖို့အတွက်ကျွန်တော်တို့လျှောက်နေတဲ့အချိန်မှာအချင်းချင်းနဲ့တရားလွတ်တော်ဘက်ကလည်းကျွန်တော်တို့ဒါအမှုကိုလက်ခံတယ်လက်ခံပြီးမှအခုလာမဲ့ဇူလိုင်3ရက်နေ့မှာကတော့ကျွန်တော်တို့ရဲ့ရှင်းတဲ့ဘက်ကလည်းဒီအမှုအနယ်ပတ်သက်ပြီးမှရှောက်တဲ့ချက်ပေးမှဖြစ်ပါတယ်ဒီနေ့ကတော့ဒီမြို့နယ်တရားရုံးကတော့တရားရုံးတရားသူကြီးဘက်ကလည်းတော့ကချင်ပြည်နယ်တရားလွတ်တော်ဘက်ကလည်းတရားတရားဆုံးဖြတ်ညင်ကြားတဲ့ဘာမှမရှိတဲ့အကြောင်းကိုတို့ဘက်ကလည်းတော့ကျွန်တော်တို့ရုံးချင်းကိုပဲပေးတာဖြစ်ပါတယ်
ကချင်ပြည်နယ်ပြည်ကြီးသားမြို့ဘာဝေရန်ကုန်ပန်းသလေးနဲ့တခြားမြို့ကြီးတွေမှာတော့ရေးကြရေးအတွက်ဆန္ဒပြသူတွေကိုတရားစွဲဆိုမှုပေါင်း15ဦးရှိပြီးတော့တက်ကြလှုံ့ဆော်သူပေါင်းကတော့အနည်းဆုံး58ဦးတရားရင်ဆိုင်နေကြရတယ်လို့လွတ်လပ်စွာထုတ်ဖော်ပြောဆိုပြီးလှုံ့ဆော်မှုအတန်းအဖွဲ့ကသတင်းထုတ်ပြန်ထားပါတယ်ရှင်
မဆုမမရှင်